ဒီကရက်နှစ်ရက်အတွင်းစစ်ကောင်စီရဲ့လွန်ငင်းချမ်းသာခွင့်နဲ့အမှုပြန်ရုပ်သိမ်းမှုတွေကြောင့်နိုင်ငံတော်ဝန်ကအကျဉ်းတောင်အချုပ်ထောင်တွေကနေပြန်လွတ်လာသူလူပေါင်း2500ကျော်ရှိနေပြီလို့နိုင်ငံပိုင်သတင်းစာတွေကစီးနေတဲ့ကွာထုတ်ပြန်ထားပါတယ်။လွန်ငင်းတပ်သားခွင့်အရာဒီညနေမနက်ကလွတ်ပေမဲ့ညနေမှာပြန်ပြီးတော့ဖမ်းခံရသူတွေလည်းရှိနေတာကြောင့်ဒီလိုလွန်ငင်း
တက်တာရဲ့အမိန့်ဟာနိုင်ငံတကာPRရောလာဖို့ဟန်ပြဖြစ်လိမ့်မယ်လို့ယူဆပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင်။စစ်တပ်အာဏာသိမ်းတဲ့အပေါ်ဆန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူစွဲချက်တင်ခံရသူ9000ကျော်ကိုအမှုလွန်ငင်းတက်တာခွင့်ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီလူတွေကိုအောက်တိုဘာလ17ရက
ညနေ၄နာရီအချိန်မှာဆက်သွယ်ခဲ့ရမှာတော့ရုံးပိရဖြစ်ပြီးစည်စစ်မှုတွေမပြီးကျက်တာကြောင့်လွတ်ပေးနိုင်မှုအခြေအနေနည်းတယ်လို့တုံ့ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေအတွင်းအခုလိုပြန်လွတ်လာသူတွေရဲ့မှာအင်းစိန်ဗဟုအကျဉ်းဆောင်ကနေပြန်လွတ်လာသူတထောင်ကျော်ရှိပြီးလွတ်လာသူအများဆုံးဖြစ်ပါတယ်။အစီအစဉ်အတိုင်းအကျဉ်းသားတွေကိုထပ်မံလွတ်ပေးဖို့ရှိမရှိနဲ့ဆက်လက်လွတ်ပေးမဲ့လူ့ရေးစင်းနဲ့ပတ်သက်လို့မေးမြန်းတဲ့အပေါ်ပြန်လည်ပြောဆိုတာမရှိခဲ့ပါဘူး။လက်ရှိမှာလွတ်လာသူအများဆုံးဖြစ်တဲ့အင်းစိန်ဗဟုအကျဉ်းဆောင်ဘက်ကပြီးခဲ့တဲ့ရက်တွေအတွင်းလူပေါင်း1000ကျော်လောက်လွှတ်ပေးခဲ့တယ်လို့တာဝန်ရှိသူတို့ကအတည်ပြုပါတယ်။လွှတ်ပေးနိုင်ချိန်နည်းတယ်လို့အကျဉ်းသားအရာရှိသူကပြောပေမဲ့လည်းညနေပိုင်းကျမှလွတ်လာသူတချို့ရှိနေတယ်လို့တားနှစ်ယောက်လွတ်လာမလား။အင်းစိန်ထောင်ရှိသွားဆောင်နေခဲ့တဲ့မိခင်ဖြစ်သူကပြောပါတယ
်။မကူလာတိုက်ကြီးလားမသိဘူး။အဲ့ဒါ24ယောက်။အင်းစိန်က6ယောက်အဲ့လိုအခုနအခုဒီနေ့မှလာပြောတော့တာ6ယောက်။အန်တီတို့ကနောက်ဘက်ကိုရောက်နေသူက6ကိစ္စနဲ့ထောက်တယ်။အခုကဟိုနာမူရင်းကမွေးနဲ့ပေါ်ပြီးပြောသွားတာ။တန်ဒီရောမျောနေချက်တွေအများကြီးရပါတယ်။အဲ့ဒီပါတွေကနေငယ်တွေပဲဟာ။ဒီဘက်မှာနှုတ်တွေတိုင်းနေလောက်အောင်မယ်။ဟိုအမဲကောင်ဆိုလို့ရှိရင်စီပင်မို့စီပင်မို့ပို့အောင်ဘယ်လိုပို့အောင်အများကြီးစီပင်လာတာတွေရှိရလေ။အချိန်ကောင်ကလည်းစာမွေးဖြေနေတယ်ဒီဒီစီလေ။တက်ကတူတာ။ဟောဟော900လေးလွတ်တယ်ဆိုတော့လွတ်ချက်ကျင်တာပေါ့ဟိုတာတူကြီး။
ဒီကြတဲ့ရက်တွေအတွင်းစစ်ကောင်စီရဲ့လူငိမ့်တက်တာအကွင်းနဲ့အမှုပြန်ရုပ်သိမ်းမှုတွေကြောင့်နိုင်ငံတော်အကျဉ်းဆောင်တွေကနေလွတ်လပ်သူအယောက်2500ကျော်ရှိပါတယ်။ဒီစီးရင်တွေဟာအင်ဂါနဲ့ဗုဒ္ဓဦးနှိထုတ်တရင်စာတွေကစီးရင်တွေပေါင်းခဲ့တာဖြစ်ပါတယ်။တရင်ကျွတ်ကာလလူငိမ့်တက်တာအကွင်းနဲ့စစ်ကောင်စီကအကျဉ်းသားတွေပြန်လွတ်ပေးနေပေမဲ့ပြန်လွတ်လာပြီးမှတခြားပုံမှန်တွေကြောင့်ပြန်လည်ဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။မိထီလာမှာပြန်လွတ်ပေးပြီးမှပြန်ထိန်းသိမ်းခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ကြော်ကြားသူတွေကဆိုအစိုးရသူဖြစ်တဲ့ဤသူဟာလဲအင်းစိန်ထောင်ကနေအင်္ဂါနေ့ညကလွတ်လာပြီမဲ့သူ့ကိုဗုဒ္ဓဦးနေ့မှာပြန်ဖမ်းသွားတယ်လို့မိသားစုဝင်တွေစီကသိရပါဗျ။ပြန်လဲပြီးလူကိုလွတ်ပေးလိုက်ပြီမဲ့စိတ်မလွတ်မလပ်တဲ့အဖြစ်တွေခံစားနေရသူတွေလည်းရှိနေပါဗျ။လက်ရှိချိန်ထိစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းအာဏာသိမ်းမှုစတင်လို့ဖမ်းဆီးခဲ့သူတွေကိုလူငိမ့်တက်တာအခွင့်ပြုတဲ့နေရာမှာတော့ NLD ဗဟုအလုံးမှုဆောင်သူဖြစ်တဲ့မုံရွာအောင်ရှင်ကလွှဲလို့ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေကျောင်းသားခေါင်းဆောင်တွေတော့မပါကြသေးပါဘူးခင်ဗျာ